မြန်မာနိုင်ငံမှာပြည်ပဆန်တပုတ်ဝင်ကိုပိတ်ထားရကနေအခုပြန်ပြီးတော့ခွင့်ပြုပေးတော့မှာဖြစ်ပါတယ်။ပြည်ရင်းစားသုံးမှုကနေပိုရှန်နဲ့ဆန်ပမာဏကိုနိုင်ငံညာဈေးကွက်တွေစီကိုတင်ပို့ခွင့်ပေးမှာဖြစ်တယ်လို့ပဲပြည်ရင်းမှာဆန်ဈေးတွေမတက်အောင်ဆန်စပားလုပ်ငန်းရှင်တွေကအာမခံညှိနှိုင်းဆောင်ရွက်နေတယ်လို့ဆန်ကုန်သည်ကြီးများအသင်းကဆိုပါတယ်။ပြည်ပကိုဆန်တင်ပို့ခွင့်ရလာတဲ့အခြေအနေအပြည့်အစုံကိုတော့မတ်တင်းတီတွေကဆက်ရှင်းပြပေးမှာပါရှင်။
ဟုတ်ကဲ့ပါရှင်ပြည်ပဆန်တင်ပို့ခွင့်တွေကိုပိတ်ပင်ထားရကနေအခုနိုင်ငံသားဆန်တင်ပို့တဲ့ဈေးကွက်ပြန်ဖွင့်မယ်လို့စီးပွားကူးသန်းဝန်ကြီးဌာနကပြောလိုက်တာဖြစ်ပြီးတော့ပြည်ရင်းစားသုံးမှုတွေကနေပိုရှန်နဲ့ဆန်တွေကိုပြည်ပကိုတင်ပို့ခွင့်ပေးမှာဖြစ်ပါတယ်ဒါပေမဲ့အခုလိုမျိုးပြည်ပဆန်တင်ပို့ခွင့်ပြန်ရလာတဲ့အတွက်နိုင်ငံအတွင်းမှာဆန်ဈေးမတက်အောင်လို့ဆန်ကုန်သည်ကြီးတွေကအာမခံညှိနှိုင်းဆောင်ရွက်နေရတာရှိတယ်လို့အထက်မြန်မာပြည်ဆန်ကုန်သည်ကြီးများအသင်းကမန္တလေးတိုင်းရဲ့ဥက္ကဋ္ဌဦးသေးလွင်ကပြောပါတယ
်မြန်မာနိုင်ငံမှာဆန်နဲ့ပတ်သက်လို့အလုံးအစဉ်ပြေအောင်ဆန်စင်းတော့မတည့်အောင်ဆိုပြီးမှကျွန်တော်ကအမတ်ခံပြီးမှသူကကျွန်တော်ကနိုင်ငံခြားပို့ဖို့လုပ်ရတာဟုတ်ဒေတာလေးနဲ့ဘယ်လိုလုပ်ရင်ကောင်းလို့ဆိုတာကိုကျွန်တော်အားလုံးစုစုစီစီနဲ့ဆန်စင်းမတည့်အောင်လုပ်ပြီးမှ export ရတော့ပို့ရမှာပေါ့အများအားကျွန်တော်တို့ဆန်စင်းခွက်တွေရဲ့နှုံးသားတွေကိုကျွန်တော်ကအများအား report တင်ရတာပေါ့ဗျာ
နိုင်ငံအတွင်းကနေထွက်ရှိနေတဲ့ဆန်စပါးထုတ်လုပ်မှုပမာဏနဲ့အဲ့ဒီအထက်ကနေစားသုံးမှုနှုန်းနဲ့အတူပိုရှန်နဲ့ပမာဏတွေကိုတော့ဆန်စပါးလုပ်ငန်းရှင်အသင်းဗဟိုနဲ့တိုင်းနယ်ပြည်နယ်ကဆန်စပါးကုန်သည်ကြီးတွေအပြန်အလှန်တွက်ချက်ကြပြီးမှပိုရှန်နဲ့ပမာဏကိုစီးပွားကူးသန်းဌာနကိုတင်ပြရတာဖြစ်ပါတယ်အထူးသဖြင့်တော့ရှမ်းကုန်တိုင်း၊စကိုင်းတိုင်းနဲ့အေရဝတီတိုင်းဘက်တွေကဆန်ပိုရှန်မှုတွေရှိတာမို့အဲ့ဒီတိုင်းဒေသတွေကနေအများဆုံးတင်ပို့သွားနိုင်မယ့်အနေအထားတွေရှိနေပါတယ
်ပုံစံလေးတွေအမျိုးမျိုးပေါ့ဘယ်လိုတင်တယ်ဘယ်လိုကျွန်တော်ဆရာဥပမာတော့မန္တလေးတိုင်းဆိုဆန်ရေဘယ်လိုထွက်နိုင်လဲဆိုတဲ့ဟာလေးရှိတာပေါ့ဗျာအဲ့ဒါကိုတင်ပြကျွန်တော်တို့မန္တလေးတိုင်းကတော့နည်းနည်းဆန်လို့နေမီဒေတာပေါ့နော်အဲတကယ်လို့ export ပို့ချင်လို့ရှိရင်ကျွန်တော်တို့ပို့နိုင်တဲ့လောလောဆယ်ပို့နိုင်တဲ့လူတွေကကျွန်တော်တို့စကိုင်းတိုင်းတို့ရန်ကုန်တိုင်းတို့အေရဝတီတိုင်းတို့ကလူတွေကအရင်ဦးစားပေးမှာပေါ့အဲကျွန်တော်တို့မန္တလေးတိုင်းကတော့ကျွန်တော်စားသုံးမှုကျွန်တော်ကအများကြီးလိုနေတဲ့ဒေတာလေးဘာလို့ဆိုကျွန်တော်တို့မန္တလေးဒေတာတိတ်ပြီးတော့ဟိုပါစိုက်ပျိုးထုတ်လို့မှကနည်းနည်းနည်းတယ်လေစားသုံးမှုအရာများတယ်လေရတော့ကျွန်တော်တို့ကအေရဝတီတိုင်းနဲ့ရန်ကုန်တိုင်းတို့ပဲခူးတိုင်းတို့ကိုကျွန်တော်တို့ကအဓိကထားနေရတာဟု
တ်။ဒါကတော့အထက်မြန်မာပြည်စံကုံသေးကြီးများအတဲ့ဥက္ကဋ္ဌဦးသေးလွင်ပြောပြခဲ့တာပါရှင်။စံပိုင်းမှာပြည်တွင်းစံစည်းကွက်တအားမြင့်တက်လာတဲ့အတွက်ဖေဖော်ဝါရီလနောက်ဆုံးပတ်လောက်ကစပြီးတော့ပြည်ပကိုစံတင်ပို့မှုတွေရာရီရဆိုင်ထားပြီးအခုတခါကုမ္ပဏီတွေကိုပြန်လည်ခွင့်ပြုမှာဖြစ်ပါတယ်။အခုလိုမျိုးစံတင်ပို့ခွင့်ကိုပြန်လည်ခွင့်ပြုတဲ့အတွက်တောက်သူလယ်သမားတွေရဲ့လုပ်ငန်းတွေအဖို့ကောင်းတဲ့အလားအလာတွေရှိနေပေမဲ့ဈေးကွက်တွေတိုးပြီးတော့လုပ်ငန်းတွေအအောင်မြင်မြင်ဖြစ်ဖို့ဆိုတာကအစိုးရဘက်ကလည်းခွန်အကောက်တွေကိုရှော့ချဖို့နဲ့အတူနှီးပညာပိုင်းဆိုင်ရာအထူးပံ့ပိုးမှုတွေတော့လိုတယ်လို့စီးပွားရေးဆိုင်ရာသတင်းဆောင်မတွေကိုရှင်းနေတဲ့သတင်းတောက်တူကသုံးသပ်ပါတယ်
တောင်သူတွေရော exporter တွေအတွက်ကောကောင်းနိုင်ပါတယ်နောက်တစ်ခုကကောင်းတဲ့ဆိုတာကလည်းသူအမျိုးမျိုးပေါ့လေဒီအစိုးရဘက်ကရောပြုပြင်ပေးရမယ့်ဟာလေးတော့လိုအပ်တာပေါ့ဗျာဥပမာဆိုရင်စံတင်ပို့မှုကိုကျွန်တော်တို့ကပို့ကုန်အခွန်နေပါတယ်ကျွန်တော်တို့ကရှော့ချပေးနိုင်မှာပို့ပြီးတော့အဆင်ပြေမှာဥပမာတက်လို့ဟာမျိုးဆိုရင်အခွန်ကိုဒီစားပေါ့အများကြီးယူပြီးတော့ဒီလိုမျိုးဆန်စားသုံးမှုနဲ့ပတ်သက်တဲ့ဟာပေါ့နော်ဆန်လိုဟာမျိုးတွေပို့မယ်ဆိုလို့ရှိရင်တော့ဒီပို့ကုန်ကွန်တွေကိုရှော့ချပေးနိုင်ဖို့တော့လိုအပ်မယ်လို့ထင်ပါတယ်အဲ့ဒါမှလည်းဒီဆန်တင်ပို့မှုကတော်တော်လေးအောင်မြင်လဲအောင်မြင်နိုင်ပြီဒီပို့ကုန်လုပ်ငန်းရှင်တွေရောတောင်သူတွေအတွက်လည်းအကျိုးဖြစ်နိုင်မယ်လို့ထင်တယ်ဗျစိုက်ပျိုးမှုဤပညာပိုင်းဆိုင်ရာတွေမှာရောစိုက်ပျိုးညီနဲ့လဲဆိုင်နေနောက်တစ်ခုကထွက်လာတဲ့ဆန် quality မြင့်ပါတယ်ဆိုရဲ့ဆန်ကိုလည်းကျွန်တော်တို့ကချိန်ခွဲတဲ့အခါမှာအချိန်ခွဲမှုကြောင့်လည်းဆန်ပြတ်သွားတဲ့ဟာမျိုးတွေလည်းရှိပို့ဖို့အတွက်ဟိုကျွန်တော်တို့ဆန်ကြီးမီအောင်ပေါ့လေအခုကကျွန်တော်တို့စီမှာရှိနေတဲ့ဆန်ဇက်တွေကအခုချိန်ဒီရင်းနှီးငွေတုံးနဲ့ဟိုးလုံးကအင်္ဂလိပ်လက်ထက်တုံးကဆန်ဇက်တွေဟောလေဆန်ဇက်တွေကပို့ပြီးတော့များနေစီမှာကျွန်တော်တို့ကခင့်မိတဲ့ဆန်ဇက်မျိုးမရှိဘူးအခု run နေတဲ့ running condition တွေအကုန်လုံးကရင်းနှီးငွေတုံးဆန်ဇက်တွေအများစုပါပဲခင်ဗျာ
ပြည်ရင်းသတင်းတောက်တူသုံးသပ်ပြခဲ့တာပါရှင်မြန်မာနိုင်ငံကနေထွက်တဲ့ဆန်တွေကိုအနောက်အာဖရိကနိုင်ငံတွေတခါဘင်္ဂလားဒေ့ရှ်နဲ့အတူဖိလစ်ပိုင်လိုနိုင်ငံအပြင်မြောက်ကိုရီးယားနဲ့တရုတ်နိုင်ငံဘက်တွေကိုလည်းတင်ပို့တာရှိသလို2009ခုနှစ်မှာဆန်တန်ချိန်တသန်းကျော်တင်ပို့နိုင်ခဲ့ပေမဲ့2010မှာတော့စံတန်ချိန်3သိန်းကျော်ပဲမြန်မာနိုင်ငံကနေတင်ပို့နိုင်ခဲ့ပါတယ်ရှင်